အရှေ့လေပိုင်းကာဇာဒေသမှာဒီအစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွတို့ဖွဲ့ကြားဖြစ်နေတဲ့ဆစ်ဖြစ်နေတာမို့ပဋိပက္ခတွေကျေပြတ်မလာစေရေးအတွက်အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာထိပ်သီးစည်းဝေးပွဲဒီကနေ့ကျင်းပပါရယ်အရှေ့လေပိုင်းနဲ့ဥရောပကခေါင်းဆောင်တချို့နဲ့အကြီးအကဲတာဝန်ရှိသူတွေတက်ရောက်နေတဲ့ကိုင်ရိုငင်းကြဲရေးထိပ်သီးစည်းဝေးပွဲမှာပါလက်စတိုင်းတို့အနေနဲ့ကိုယ်နယ်မြေတွေကနေအတင်းနှင်ထုတ်တာခံမှာမဟုတ်ဘူးလို့ပါလက်စတိုင်းသမ္မတမာမုတ်အာဘတ်စ်ကပြောကြားခဲ့ပါရယ်ဂါဇာဒေသ၊ဂျော်ဒန်ပြည်အနောက်ဘက်ကမ်းဒေသနဲ့ဂျေရုဆလင်မှာရှိနေကြတဲ့ပါလက်စတိုင်းတွေကိုနေရက်ဆွတ်ရတဲ့အခြေအနေမျိုးအတင်းအကျပ်လောက်တာခံမှာမဟုတ်ဘူးလို့မစ္စတာအဘတ်စ်ကပြောကြားခဲ့ပါတယ်။ပါလက်စတိုင်းတွေကိုပြည်ရင်းဒုက္ခသည်တွေဖြစ်အောင်လုပ်တာဟာဆေးရသွေးမှုကျူးလွန်ရာရောက်တယ်လို့ဂျော်ဒန်ပြည်အဗ်ဒူလာကလည်းဖွင့်ပွဲမိန့်ခွန်းမှာပြောကြားခဲ့ပါတယ်။အစ္စရေးပဲဖြစ်ဖြစ်ပါလက်စတိုင်းပဲဖြစ်ဖြစ်အပြစ်မဲ့ပြည်သူတွေအပေါ်တိုက်ခိုက်မှုချွင်းချမ်းမရှိရှုံချရမယ်လို့လည်းသူကပြောကြားပါတယ်။အရှေ့လေပိုင်းဒေသသားမကတကဘာလုံးလုံးကျုံစီမဲ့တခုတည်းသောအဖြစ်ဖြစ်တဲ့နှစ်နိုင်ငံပေါ်ပေါက်ရေးအတွက်မျှတပြီးရေရှည်ခံတဲ့ညီညာရေးရဖို့အထိပယ်ရှိတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေစတင်နိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စ조사ရမယ်လို့ဂျော်ဒန်ပြည်အဗ်ဒူလာကပြောကြားခဲ့ပါတယ်။အရှေ့လေပိုင်းပဋိပက္ခကျေပြတ်မလာအောင်လှုပ်ကိုလှုပ်ရမယ်လို့အီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီကလည်းကိုင်ရိုမှာကျင်းပတဲ့ညီညာရေးညီလာခံမှာပြောကြားသွားခဲ့ပါတယ်ရှင်။